မနက်ဖြန်မှာပေါ်ဒီရန်ကုန်မြို့မှာဒီညညသောတိုင်းသားလူမျိုးများဖက်ထရယ်ကောင်စီကတာဝန်ရှိသူတွေနဲ့ဟိုဆရာတို့ပေါ်ဒီ21ရာစုပင်လုံညီလာခံပြင်ဆင်ရေးအစိုးရကိုယ်စားလှယ်အဖွဲ့တွေတွေ့မယ်ဘလို့အကြောင်းအရာတွေများဆရာတို့အဓိကထားဆွေးနွေးသွားဖို့တွေများရှိမလဲလို့ပါဆရာ။
ကျွန်တော်တို့ဂျော်နာ3ရက်နေရတယ်ဒီကူးတယ်လို့ဒီချင်းလေးရခဲ့တယ်လို့သူတို့ရဲ့ခေါင်းဆောင်တချို့နဲ့ကျွန်တော်တို့ပြည်ချက်ဖြတ်ပြီးဆွေးနွေးကြရပါတယ်။အဲ့ဒီမှာသူတို့အနေနဲ့ဒီညီလာခံစိတ်ဝင်စားတယ်ဆိုတာလည်းပြတ်ပါတယ်။နောက်ချုပ်ကိစ္စချက်တွေကိုတော့ပေါင်းစပ်စုကြည့်နေအတွေ့ဆုံပြီးတော့သူတို့အနေနဲ့ရှင်းလင်းရေးကိစ္စအပေါင်းပါလို့ဆိုပြီးလက်ဆောင်တွေလည်းဆွေးနွေးကြတာရှိတယ်။အဲဒီအတွက်ကိုတော့ဒီမျိုးဝင်အစီအစဉ်ပေါ့လေဆိုတော့ပါတယ်ပြန်လာတယ်ဆောင်းဆန်းစုကြည့်ရတယ်ဘယ်လိုစီပုံကနဲ့ဆိုတဲ့အဖွဲ့ကိုဆွေးနွေးပါမယ်ဆိုတော့လည်းသူအကြောင်းကြီးဖြစ်တော့ပါဘူး။အဓိကဆွေးနွေးမှာတော့သူတို့ခေါင်းဆောင်တွေဒီလိုပြီးတော့လာပြီးတွေ့ဆုံတဲ့မျိုးဟာတစ်ခုပါပဲ။ဒီလာကအတွက်ပေါ့လိုအပ်တဲ့ရှင်းလင်းတဲ့ကိစ္စဘူဝါရသဘောထားတွေဒီလိုအပ်တဲ့ဟာတွေအားလုံးကိုတော့လက်ပြန်ကျွန်တော်ဆွေးနွေးနေကြတော့
ဂျွန်ဆန်းစုကြည်ရလဲပေါ့နော်ဒီ UNSC ကဥက္ကဋ္ဌအပါဝင်ကိုယ်စားလှယ်အဖွဲ့ကိုလည်းတွေးဆောင်မယ်ဆိုပြီးတော့အကြောင်းပြန်စာပေးပို့လိုက်ပြီဆိုတော့ဘယ်တော့လောက်များဒီနှစ်ဖက်တွေးဆောင်သွားဖို့တွေများရှိမလဲဆရာ။
တော်တော်များများအနေနဲ့တော့ဇူလိုင်လပေါ်ပိုင်းမှာတွေ့ဆုံနိုင်တော့ပို့ပြီးတော့ကောက်ပါမယ်ဆိုတာမျိုးနဲ့အကြောင်းပြန်ခဲ့လာလို့ရှိပါတယ်။ဒါပေမဲ့တော့တွေ့ဆုံနိုင်မှာတော့ထပ်တော့ကျွန်တော်တို့စုဆိုင်ဖို့တော့လိုပါလိမ့်မယ်။အဲ့ဒါဒီအသေးစိတ်ကိုအခုလက်ဆင်မှာညှိနှိုင်းဖို့ပါပဲ
။ပြီးခဲ့တဲ့အစိုးရလက်ထက်ကလည်းပြောင်စုငင်းချင်းညီလာခံဆိုပြီးတော့ကျင်းပခဲ့တာရှိတယ်။ဒီမှာဆိုရင်ပေါ့လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလေးလာသူအဖြစ်နဲ့ဖိတ်ကြားခဲ့တာမျိုးရှိတယ်။ဒီတစ်ခါပေါ့နော်ဒီ21ရာစုပင်လုံညီလာခံမှာရောဒီလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပေါ့နော်ဘလို့အနေအထားမျိုးနဲ့တက်ရောက်ခွင့်ရမယ်သဘောမျိုးတွေရှိမလဲရှင
်အဲ့လိုမျိုးကိစ္စချက်တွေကိုဆုံးဖြတ်နိုင်ဖို့ပေါ့ဒီတော့နှစ်ခါကြည့်ရတာဆွေးနွေးရပါဒီဆွေးနွေးတဲ့ပေါ်ပဲရက်လက်ပေါ်မှာတော့ဒီလိုချိုးကိစ္စတွေလည်းအနည်းငယ်ပေါ့ဒါပြောင်းနိုင်တာဖြစ်နေမှာအဲ့တော့ကောင်းစမ်းစုကြည့်အနေနဲ့ပြီးခဲ့တဲ့နှစ်ရက်ကပြောင်းစဉ်ငင်းငင်းညီလာခံကိုအောက်ဘူးလားကျွန်တော်တို့မကုန်ခင်မှာပေါ်ရက်ဆိုင်အောင်းဆုံးပါပဲဆိုတော့လေလက်မှတ်ထိုးရတဲ့ကောင်းဆောင်တွေနဲ့သဘောထားတွေပြီးခဲ့တာရှိတဲ့အဲ့ဒီမတိုင်မီမှာတော့ဒီပြင်ဆင်တဲ့လုပ်ငန်းတွေမှာတော့ဒီတိုင်းမှုတော့ရှိပါ
ကာကွယ်ရေးဦးစီးချုပ်နဲ့ဒီလက်မှတ်ရေးထိုးပြီးသားတိုင်းသားအဖွဲ့တွေနဲ့တွေ့ကြတယ်ပေါ့တွေ့ကြတဲ့အခါမျိုးမှာဒီ21ရာစုပင်လုံညီလာခံကိုပေါ့ဒီလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတက်မယ်ဆိုရင်ပေါ့ဒီ NCO လက်မှတ်ထိုးပြီးမှတက်စီခြင်းနဲ့ဆိုတော့ကာကွယ်ရေးဦးစီးချုပ်ဘက်ကဒီလိုသဘောထားရှိတယ်ဆိုတာမျိုးကြီးလည်းကြားရတယ်ဆရာရဲ့ဟိုဆရာတို့ရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေများသိထားတာများရှိလဲရှင
် NCA ဆိုတော့ဟိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့ဆိုပြုခဲ့တယ် NCA မှာပါတဲ့အချက်95ရာခိုင်နှုန်းတော့ကလည်းတိုင်းသားတွေဘက်ကပဲအဓိကအဲ့ဒါတော့အဲ့တော့ NCA ကိုအားလုံးကတော့သဘောတူကြတယ်ဒါပေမဲ့လက်မှတ်ရေးထိုးတဲ့ကိစ္စမှာပဲကျွန်တော်တို့ဘက်ကအခက်အခဲဖြစ်ခဲ့တာဟုတ်အဲ့တော့ NCA နဲ့ပတ်သက်ပြီးတော့သိပြီးတော့အငြင်းပွားကြမရှိတဲ့အတွက် NCA လက်မှတ်ထိုးဖို့ကခက်မယ်လို့တော့ကျွန်တော်တို့မထင်ဘူးခက်ခဲတာကဘသူပါဝင်ထိုးမယ်မထိုးဘူးဆိုတဲ့ကိစ္စဖြစ်တော့ဒါတွေကအခုညှိနှိုင်းနေတာဖြစ်တဲ့အတွက်တော့ကျွန်တော်တို့အဆင်ပြေသွားရင်တော့လည်း NCA လက်မှတ်ထိုးတာဘာမှမခက်ဘူး
အဲ့ဒါဆိုတော့21ရာစုပင်လုံညီလာခံကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတက်မယ်ဆိုရင်လက်မှတ်ရေးထိုးပြီးတော့မှတက်ရမယ်အနေထားမျိုးဖြစ်သွားနိုင်မလားဆရာ
ကာကွယ်ရေးဦးစီးချုပ်ကလည်းကြေညာထားရှိတယ်။အောင်ဆန်းစုကြည်နဲ့ရန်နစီကောင်းဆောင်နဲ့တွေ့တဲ့ခါကြတော့လည်းဒါတွေကိုကြောင်းနိုင်မယ်။ကျွန်တော်တို့အခုလောလောဆယ်မူဝါဒအရတော့နားလဲတာတော့ NCA ဟာသဘောမတူရမရှိဘူးလေ။ NCA ကိုမထိုးကျင်တာဘာအကြောင်းမင်းပေါ့နော်ကျွန်တော်ရှိလဲဆိုတဲ့အမျိုးတွေကျွန်တော်တို့မေးကြည့်တဲ့ခါမှာလည်းအခုထိတော့တိတိကျကျတော့ဘူဝါမှမပြောတသောမလို့ NCA ကလည်းရေးထိုးတဲ့ညလိုပဲကျွန်တော်တို့ကတော့ဒီလိုပဲရှိနေသွားတယ်။
ဆရာကြီးကလို့အချိန်ပေးပြီးဖြည့်ပေးရတော့ RF ရဲ့ကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့